တရုတ်နိုင်ငံစီကိုရှေ့သတင်းဘက်သွားရောက်ဖို့ရှိတဲ့ဖိလစ်ပိုင်သမ္မတဘန်နီဂ်နိုအကီနိုရဲ့ခရီးစဉ်ကိုဖျက်သိမ်းပေးဖို့အတွက်တရုတ်ဘက်ကတောင်းဆိုခဲ့တယ်လို့ဖိလစ်ပိုင်ကပြောလိုက်ပါတယ်။တောင်တရုတ်ပင်လယ်ထဲကရေပိုင်နဲ့အငင်းပွားနေတဲ့ကိစ္စနဲ့ပတ်သက်လို့တရုတ်ကအခုလိုလှုပ်လိုက်ပုံရပါတယ်။ပို့ပြီးတော့ကောင်းမွန်တဲ့အချိန်အခါကြာမှလာရောက်ဖို့တရုတ်အစိုးရဘက်ကပန်ကြားခဲ့ပြီးတဲ့နောက်မှာတရုတ်နိုင်ငံတောင်ပိုင်းနန်နင်းမြို့မှာကျင်းပတဲ့ကုန်စည်ပြပွဲကိုသမ္မတအကီနိုမတက်ဖို့ဆုံးဖြတ်ခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဌာနကဒီကနေ့ပဲပြောလိုက်ပါတယ်။တရုတ်နဲ့အာဆီယံနိုင်ငံတွေကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုမြင့်တင်တဲ့နှစ်ပတ်လည်ကုန်စည်ပြပွဲကိုကုတန်ရောင်းဝယ်ရေးဝန်ကြီးကိုပဲဆေလွတ်တော့မှဖြစ်တယ်လို့ဖိလစ်ပိုင်ကပြောပါတယ်။ဒီပွဲတက်ရောက်ဖို့အတွက်သမ္မတအကီနိုကိုတရုတ်ဘက်ကဘယ်တော့မှဖိတ်ကြားခြင်းမပြုခဲ့ဘူးဆိုပြီးတော့လည်းတရုတ်နိုင်ငံရဲ့ဌာနကပြောပေမဲ့နောက်ထပ်အသေးစိတ်ကိုတော့ပြောခြင်းမရှိပါဘူး။တောင်တရုတ်ပင်လယ်ထဲကဗျူဟာမြောက်ပြီးတော့အရေးအမြစ်တွေကျွဲဝတဲ့နေရာကိုသူ့ပိုင်ကိုယ်ပိုင်ဖြစ်တယ်လို့တရုတ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကြားမှာအငင်းပွားနေတာပါ။ဒီအငင်းပွားမှုကိုဖြေရှင်းပေးဖို့အတွက်ကုလသမဂ္ဂရဲ့ပင်လယ်ရေချောင်းဆိုင်ရာနိုင်ငံတကာခုံရုံးကိုဖိလစ်ပိုင်ဘက်ကပြီးခဲ့တဲ့နှစ်တုန်းကတင်ပြဖို့ဆုံးဖြတ်ခဲ့တဲ့အပေါ်မှာတရုတ်အစိုးရကအမျက်ဒေါသထွက်နေတာဖြစ်ပါတယ်။ဘရူနိုင်းနိုင်ငံမှာဒီကနေ့ပဲပြီးဆုံးသွားတဲ့ဒီအာဆီယံကာကွယ်ရေးဝန်ကြီးတွေဒေတာရင်းကအင်အားကြီးနိုင်ငံတွေအမေရိကန်ဩစတြေးလျစတဲ့အာရှပစိဖိတ်ဒေတာနိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေကြားစည်းဝေးပွဲမှာလည်းတောင်တရုတ်ပင်လယ်ထဲကရေပိုင်နဲ့အငင်းပွားတဲ့ကိစ္စကိုဆွေးနွေးခဲ့ကြပါတယ်။အာရှနိုင်ငံတွေကြားရေပိုင်တဲ့ကြောင့်ဖြစ်နေတဲ့တင်းမာမှုတွေကနေပြီးတော့နောက်ထပ်ပဋိပက္ခတွေဖြစ်လာမှာကိုစိုးရိမ်နေလို့အဲ့ဒီအစည်းအဝေးကိုတက်ရောက်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးချာခေဂေါကပြောပါရရှင်။